စကားစားတက်တွေနဲ့တော်လိုင်းရေးတက်တွေတိုက်ပွဲဖြစ်ပွားနေတဲ့တင်းနေနိုင်တိုင်းကောတောင်းမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့မာယန်အုပ်စုကရှမ်းကိုရွာခမောက်ငယ်ကျေးရွာနဲ့ချောင်းဝရွာဘက်မှာရှိတဲ့နေအိမ်တွေကိုစကားစားတက်တွေကမီးရှို့ဖျက်ဆီးသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်ချောင်းဝရွာအနီးအရက်သား၅ဦးလည်းစစ်ကောင်စီကဩဂုတ်လ29ရက်နေ့မှာဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆိုပါတယ်။ဒေသခံတူက VOA ကိုအခုလိုပြောပြပါတယ်။
ตัวเอาเนี่ยด้วยนะตัวนั้นเสร็จนี่กระเดะก็ไอ้ขม้าเนี่ยอยู่ดิเจ็บเลยมีกินเลือดตอนที่ละชุยติดติดตานี่ดีหานี่ตัวลงนี่ล่ะเนี่ยทีนี้ถ้ากูนี่จําบ่เป็นตัวก็เนี่ยท้องว่าจั่วดีกว่าน้องมาไปกูไอ้เรียนมีชุละแกหานี่อย่าได้กูพัดขึ้นได้ครับพูดเลย
ဇူလိုင်လ18ရက်နေ့တုန်းကလည်းမာယန်အုပ်စုမှစကားစတက်တွေကမီးရှို့ခဲ့လို့နေအိမ်15လုံးမီးလောင်ပျက်စီးခဲ့တယ်လို့ဆိုပါတယ်။အေဂျန်တာရွာစာတင်ကျောင်းမှာရှိတဲ့စစ်ကောင်စီတပ်တွေကတော့ကော်တူးလေအာမေကဝင်ရောက်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဖမ်းဆီးခံရသူမီးသွေးဖုတ်တဲ့လူငယ်5ဦးဟာအသက်30ဝန်းကျင်ရှိပြီးသူတို့ကို PDF ကာဗွေတပ်ဖွဲ့ဝင်တွေလို့ဆွဆွဲပြီးဖမ်းခဲ့တာလို့ဆိုပါတယ်။ကော်တောင်းဒေသတွင်းစစ်ကောင်စီကအတင်းအဓမ္မစစ်သားစုဆောင်တာတွေလည်းလှုပ်ဆောင်နေပါတယ်။